American ပြည်အောင်စုအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရဲ့ Sub Committee တစ်ခုဖြစ်တဲ့ Asia Pacific နဲ့လက်မဲ့မပြန့်ပွားရေး Sub Committee ကျနာဘွဲကိုဇူလိုင်လ25ရက်နေ့မနေ့စင်နိုင်မှာ Washington DC Congress အဆောက်အဦမှာကျင်းပခဲ့ပါတယ်။ဒီကျနာဘွဲမှာ Sub Committee ဥက္ကဋ္ဌဖြစ်သူ California ပြည်နယ်ကအောက်လွှတ်တော်ကိုယ်စားလှယ်ဘရက်ရှမင်ဒါဦးဆောင်ခဲ့ပါတယ်။ကျနာဘွဲကို Human Rights in Southeast Asia A Regional Outlook အရှေ့တောင်အာရှလူအခွင့်အရေးအခြေအနေဒေသဆိုင်ရာအမြင့်ဆွေးနွေးကောင်းစဉ်နဲ့ကျင်းပခဲ့ရပါကိုရဲမင်းထွန်းကအပြည့်အစုံကိုစူးစီးတင်ပြပေးထားပါတယ်ရှင်
။ American ပြည်ထောင်စု Outlook တော့နိုင်ငံဆက်ဆံရေးကော်မတီရဲ့အာရှပစိဖိတ်နဲ့လက်နက်မပြန့်ပွားရေးဆက်ကော်မတီကြားနာဆက်ဆွေးပွဲကိုကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်တစ်အမတ်ဘရက်ရှမန်ကဦးဆောင်ခဲ့ပြီး Florida ပြည်နယ် Republican Party မှTed Yoho, California ကဒီမိုကရက်တစ်အမတ်တူဖြစ်တဲ့ Mike Levin နဲ့ Pennsylvania ပြည်နယ်ကဒီမိုကရက်တစ်အမတ် Chrissy Hollahan အပါအဝင်အောက်လွှတ်တော်အမတ်တွေတက်ရောက်ခဲ့ကြပါတယ်။ Subcommittee ဥက္ကဋ္ဌဖြစ်တဲ့ Brett Sherman ကမြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးအတွက် American ရဲ့အရေးပါမှုကိုစတင်ပြောကြားခဲ့ပါတယ်
။ We played as speaking first of Burma, Myanmar. We played I think an important role in the return to some form of democracyAnd the return of San Suu Kyi to a high post in Burma.
ကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုကရေစီရရှိအောင်နဲ့ပြည်သားစုရအာဏာရရှိကြိုးစားတဲ့အထက်မှာရေးပါတဲ့အခမ်းအနားကပါဝင်ခဲ့ပါတယ်။အခုပြည်သားစုရလက်ထက်မှာပဲဒုက္ခရင်းနဲ့ပတ်သက်ပြီးအားရစရာမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်ကဂွေးကြားလူမျိုးစုတွေပေါ်ကျူးလွန်ခဲ့တဲ့အခြေအနေတွေဟာစိုးရွားလာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ဂွေးကြားဒုက္ခသည်တွေအခြေအနေတွေအများအားဒီလိုသွားနေတာဟာဘင်္ဂလားဒေ့ရှ်အတွက်လက်မခံနိုင်စရာဖြစ်တယ်လို့အမေရိကန်နိုင်ငံအတွက်လည်းလက်ခံလို့မရပါဘူး။ကျွန်တော်အရင်ကဘင်္ဂလားဒေ့ရှ်မြန်မာနယ်နိမိတ်ပြောင်းလဲပြဖို့ပြောခဲ့ဘူးပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကလက်မခံခဲ့ပါဘူး။ဒီကိတဲ့ဒီလိုလူမျိုးတုံးကိစ္စတွေရှိခဲ့လို့ဆူဒန်နိုင်ငံမှာနယ်နိမိတ်ပြောင်းခဲ့တဲ့တာရကရှိခဲ့ဘူးပါတယ်
။အောက်လွှတ်တော်မတ်ဘရက်ရှာမန်ကအမေရိကန်နိုင်ငံကမြန်မာနိုင်ငံပေါ်အရင်ကချမှတ်ထားခဲ့တဲ့အရေးကြီးပိတ်ဆို့မှုတွေချမှတ်ဖို့ကိုဒေါက်ဆန်းစုကြည်ကမြစ်တာရက်ခံခဲ့တာဖြစ်ပြီးအဲ့ဒီပိတ်ဆို့မှုတွေဟာအလုပ်ဖြစ်ခဲ့ကြောင်းမကြာခင်ကပဲမြန်မာစစ်တပ်ခေါင်းဆောင်တို့အပေါ်ခီးတွားလာမှုပိတ်ပင်ခဲ့ပေမဲ့ကျွန်တော်တို့ဒီထက်ပိုလုပ်ဖို့လိုအပ်ကြောင်းစစ်တပ်ရဲ့ဗန်ဒရင်းနဲ့တပ်ပိုင်လုံခြုံရေးတွေအပေါ်အရေးကြီးပိတ်ဆို့မှုလိုအပ်ကြောင်းလည်းပြောခဲ့ပါတယ်။အဲ့ဒီနောက် Refugee International အဖွဲ့က Dr. Kelly Hwang ကမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေသမိုင်းကြောင်းကိုရှင်းလင်းပြီးဒီအချက်တဲဖြေရှင်းဖို့အမေရိကန်နိုင်ငံဘက်ကလုပ်နိုင်တဲ့အကြံပြုချက်တွေကိုတင်ပြကြပါမယ်
။ The first pillar is increasing international pressure on Myanmar toward justice, accountability and conditions for return. This would include the US making a determination based on its 2018 report as to whether the abuses amount to crimes against humanity.
ပထမအချက်အနေနဲ့ဒုက္ခသည်တွေထာနေကြဖို့နိုင်ငံတကာကဆက်လက်ဖိအားပေးဖို့ရပါတယ်။မြန်မာစစ်တပ်ပေါ်ဗန်ဒါရေးပိတ်ဆို့မှုတွေလုပ်ရပါတယ်။နိုင်ငံတကာရာသွေးခုံရုံး ICC ကဒီကိစ္စကိုကင်တွယ်နိုင်အောင်လုပ်ရပါမယ်။နောက်အချက်အနေနဲ့ Congress ကပြဋ္ဌာန်းထားတဲ့ Burma Act ကိုဆက်လက်ထားရှိဖို့လည်းလိုပါတယ်။တတိယအချက်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအကူအညီတိုးမြှင့်ပေးဖို့လိုပါတယ်။ဒုက္ခသည်တွေလွတ်လပ်စွာသွားလောင်နိုင်ဖို့လည်းလုပ်ရပါမယ်။အကောင်းဆုံးကတော့ဒုက္ခသည်တွေနေရပြန်ရေးပါ။ဒါပေမဲ့အဲ့ဒီအချိန်ကြီးမရောက်နိုင်သေးပါဘူး။မြန်မာနိုင်ငံတဲမှာရင်ဒုက္ခသည်9000လောက်ဟာစခန်းသွင်းခံထားရတယ်လို့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြောင့်သူတို့ရဲ့အခြေအနေကအလုံးကိုဆိုးရွားနေပါတယ်
။ဂျာနာပေါ်ရဲ့ဒီကုန်းချုပ်စကားပြောကြရမှာတော့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အာရှပစိဖိတ်နဲ့လက်နက်မပြတ်ပွားရေးဆပ်ကော်မတီဥက္ကဋ္ဌဘရက်ရှာမန်ကဒေါက်ဆန်းစုကြည်အာနာမယခင်ကရခိုင်ကမြန်မာနိုင်ငံပေါ်ထားရှိခဲ့မှုတဲ့မြန်မာကြောင်မြက်တွေကိုပိတ်ပင်ထားတဲ့ Jade Act မြန်မာကုမ္ပဏီနဲ့လူပုဂ္ဂိုလ်တွေပေါ်ထားရှိတဲ့ဗန်ဒါရေးအရေးကြီးပိတ်ဆို့မှုတွေနဲ့နိုင်ငံအဖွဲ့အစည်းတွေမြန်မာနိုင်ငံကိုအထောက်ပံ့ပေးမှုကိုပိတ်ပင်ထားခဲ့တဲ့အရေးကြီးပိတ်ဆို့မှုတွေစတဲ့အရေးကြီးပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ဖို့စဉ်းစားသုံးသပ်ဖို့လိုအပ်ကြောင်းပြောကြားကြောင်းပါခင်ဗျာ